မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားတွေတိတိတသားမြင့်တက်နေချိန်မှာပဲမြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်တဲ့အခါဗဟိုဘဏ်နှုန်းထားရဲ့3.8%ခန့်နှုန်းထက်မများရသလိုမနည်းရဘူးဆိုတဲ့ဘောင်တင်းကသတ်မှတ်ချက်ကိုမနေ့ကပယ်ဖျက်လိုက်ပါတယ်အခုလိုနိုင်ငံခြားငွေလဲလှယ်နှုန်းထားသတ်မှတ်ချက်ကိုထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ဈေးကွက်ထိန်းကျောင်းမှုပယ်ဖျက်လိုက်တဲ့အတွက်လွတ်လပ်စွာရောင်းဝယ်ခွင့်ရှိသွားမှာဖြစ်ပေမဲ့လို့ငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေလဲလှယ်နှုန်းထားတွေဒီထက်ပိုတက်ပြီးကမောက်ကမဖြစ်နိုင်နေဆိုပြီးဘဏ်လုပ်ငန်းရှင်တွေနဲ့သွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေဘက်ကတွက်ဆကြပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ပြီးခဲ့တဲ့လတွေကနေစလို့မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလဲလှယ်ရောင်းချတဲ့ငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသားတက်လာခဲ့ရကနေဒီကနေ့အင်္ဂါနေ့ညပိုင်းမှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1490ကျပ်အထိဈေးပေါက်နေပြီဖြစ်ပါတယ်အခုလိုမျိုးဈေးကွက်ထဲမှာအမေရိကန်ဒေါ်လာငွေနဲ့မြန်မာကျပ်ငွေတန်ဖိုးအဆမတန်ကွာဟလာပြီးဒေါ်လာဈေးမြင့်တက်လာချိန်မှာပဲ2018ခုနှစ်ဩဂုတ်လ13ရက်နေ့မှာတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်ရမှာဗဟိုဘဏ်ရဲ့သတ်မှတ်ချက်ရည်ညွှန်းငွေလဲလှယ်နှုန်း 3.8% နှုန်းထက်အောက်မကျရသလိုဈေးကိုအထက်မတက်ရဘူးဆိုတဲ့ဘောင်သတ်မှတ်ညွှန်ကြားချက်ကိုပယ်ချက်ကြောင်းနိုင်ငံခြားသုံးငွေများရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလိုင်စင်ရဘဏ်များအလုံးနဲ့နိုင်ငံခြားငွေများဝယ်ယူရောင်းချလဲလှယ်ခွင့်လိုင်စင်ရရှိထားသူများအလုံးကိုကြေညာလိုက်ပါတယ်အခုလိုမျိုးနိုင်ငံတော်ဗဟိုဘဏ်ရဲ့နိုင်ငံခြားငွေသတ်မှတ်ချက်ကိုထိန်းချုပ်ထားမှုကိုပယ်ဖျက်ကြောင်းကြေညာလိုက်တဲ့အပေါ်မှာတော့နိုင်ငံခြားငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေဈေးကွက်အထိတက်ရောက်မှုတွေရှိလာနိုင်မဲ့အလားအလာကိုတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးအကဲအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်ကအခုလိုသုံးသပ်ပါတယ
်0.8%ကိုသတ်မှတ်ချက်ထားတာလေပေါ်နဲ့အောက်ကိုဒါအရင်တော့ IMF လို့တဲ့ဟိုစီမင်းစီကမယ်အဲ့တော့ဒါလေးကိုပယ်ချက်လိုက်တယ်ဆိုတော့ဟိုရွေးချက်တော့ကောင်းပါတယ်ဒီများနိုင်ငံခြားမှာလို့ပဲဒါ market ကို deregulate လုပ်တာပဲလေ market ကိုအသိန်းကိုမရှိဘဲနဲ့ဟာလာတလွလွလပ်ဆိုရောင်းတာကြိုက်စည်းဝေးတေးကြိုက်စည်းဝေးပေါ့နော်အဲဒီလိုလေးတွေအနေထားလုပ်တာတော့ဒါမားတယ်လို့တော့ပြောလို့မရဘူးဒါတမားပဲကြည့်ရင်တော့ဒါကောင်းတဲ့လက္ခဏာပါဒါပေမဲ့စဉ်းစားနေရတခုရှိတာဒီအနောက်နိုင်ငံဈေးကွက်တို့ဟာလာဒီအာဆီယံဈေးကွက်တို့ဟာသူတို့ကရင့်ကျက်သွားပြီလေအဲ့တော့မြန်မာဈေးကွက်ကမရင်ကျက်သေးတဲ့အပေါ်မှာဒီအထိတ်ကိုပဲကြီးကြီးကမရှိပဲနဲ့တော့လွတ်လွတ်လပ်လပ်ဆောင်ခွင့်ပေးလိုက်တဲ့ပုံမှာနော်အခွင့်အရေးယူပြီးတော့မှဒါဟိုအတုံးချမှာနည်းနည်းဆိုပါဒါတစ်ချက်ပဲနော်အဲ့အရာကဘာရောက်ဖြစ်လဲဆိုတော့ market ကမရင်ကျက်ဒါလေးရင်ကျက်မှုမရှိတဲ့ပုံမှာအခွင့်အရေးယူလာလို့ရှိရင်တော့ဈေးကွက်ကနည်းနည်းလေးဟိုအကျက်တဲပြန်ဖြစ်နိုင်တယ်လာလာရှိတယ်နော် fluctuation ပေါ့နော်ဟိုတက်လိုက်ကျလိုက်တော့ပြန်ဖြစ်လာရင်တော့ဒါတောင်းလာတော့မဟုတ်ဘူးပေါ့နော်
နိုင်ငံတော်ဗဟိုဘဏ်ကနေငွေကြေးလဲလှယ်နှုန်းထားသတ်မှတ်ချက်ကိုပယ်ဖျက်လိုက်တဲ့အတွက်ဘဏ်တွေနဲ့နိုင်ငံခြားငွေလဲလှယ်ရောင်းချနေတဲ့ဈေးကွက်မှာပြင်ပပေါက်ဈေးအတိုင်းတရားဝင်အရောင်းဝယ်လုပ်ခွင့်ရသွားတဲ့အပေါ်မှာတော့မြန်မာနိုင်ငံစံစဘာအသင်းချုပ်ကတာဝန်ရှိသူလည်းဖြစ်မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကအခုလိုသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ကဗဟိုဘဏ်သတ်မှတ်ချက်နဲ့ကျွန်တော် Plus of Minus 0.8% နဲ့ဒီကျွန်တော်ကအရောင်းဝယ်လုပ်လို့ရတာပေါ့နော်။ဘာနေနေလို့လဲဒါနဲ့ရောင်းဝယ်လုပ်လို့ရတယ်။နိုင်ငံတကာအခုလက်ရှိပါဘူးကျွန်တော်ကတော့ကျွန်တော်ပြန်လာကြရောင်းရဖြစ်နေလို့နော်။သားကွာရောတယ်နော်။ဟုတ
်ကဲ့။
အဲတော့ကျွန်တော်တက်မှတ်ချက်ကြီးကလကားဖြစ်နေရောရအောင်ပယ်လိုက်ကြပြီးတော့ပို့ပြီးတော့လောက်ရခံရတာပို့အဆင်ပြေသွားတာပေါ့နော်။ဒါကြရတော့ကျွန်တော်ပြင်ပလာဝယ်တဲ့လူတွေကစိုင်းပိုးကြထားတာတူတကယ်ရောင်းဝယ်လို့ပါတူဖြစ်တယ်။ဒါကြောင့်မရောင်းကျင်တဲ့ပန်းများတယ်ဆိုမရှိဘူးလို့ပြောတတ်တယ်ပေါ့နော်။ရောင်းဝယ်ရချက်သွားတဲ့သဘောရှိနေတယ်။အခုကတော့ဒီလိုတက်မှတ်ချက်ကိုပယ်ဖယ်ရှားပြေးတဲ့အကြောင်းမျိုးဒီအောင်ရောင်းဝယ်လို့ပြင်ရအောင်ပါ
အခုလိုမျိုးတရက်ပြီးတရက်အမေရိကန်ဒေါ်လာနှုန်းထားတရိပ်ရိပ်မြင့်တက်လာတဲ့အတွက်မြန်မာငွေကြေးဈေးကွက်မှာငွေလဲနှုန်းမတည်ငြိမ်မှုတွေကြောင့်သွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေအခက်ကြုံရသလိုစက်သုံးစီနဲ့အခြေခံစားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလိုနောက်ဆက်တွဲရိုက်ခတ်မှုတွေရှိလာနိုင်တယ်လို့လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကရှုမြင်ပါတယ
်။ဒီကတော့ကျွန်တော်သွင်းကုန်လုပ်ငန်းလုပ်တဲ့လူတွေကတော့ပုံပြီးပြဿနာရှိတာပေါ့နော်။သွင်းကုန်လုပ်ငန်းတော့ဒေါ်လာနဲ့ကျွန်တော်ကပေးချေရတယ်၊ရောင်းဝယ်နဲ့ပေးချေလို့ကြောင့်ကြောင်းပြဲပြောင်းဝယ်တိုင်းများတဲ့ဈေးကွက်နေမှာဖြစ်တာပေါ့နော်။အဲ့တော့သွင်းကုန်လုပ်ငန်းဒီနောက်ဆက်တွဲရတော့ပြည်သူကြီးဖြစ်တာပေါ့နော်ကျွန်တော်အခြေခံရှိတဲ့တက်စီကြီးတွေပြီးတက်လာမယ်ဆောင်းလူကြီးတွေနဲ့စားတော့ကုန်ပြီးတက်မယ်ဒါတော့ပြည်သူများအောင်ပို့လို့ရတာတော့ပုံကြီးများတာပေါ့တုံးနေရတယ်အဲ့တော့ကုန်စည်လုံးတက်တယ်ဆိုတဲ့အားတော့ပြည်သူကြီး ဖြစ်လာတာပေါ့နော်။လုပ်ငန်းရှင်နေရာကကုမ္ပဏီတုံးပြတော့ပဲဒီရောင်းကဘယ်လိုကပါချစ်စင်ပါပါရောမယ်ရောတဲ့အတွက်ကြောင့်ရောင်းဝယ်ကုန်တုံးပြတာမရှိပါရဲ့နဲ့ပြတ်ကျက်ရတာမျိုးတော့ရှိတာ။
အခုဆိုရင်တော့ဈေးကွက်မှာဒီကနေ့ငွေလဲလဲနှုန်းထားပေါက်ဈေးက1490ကျပ်အထိဖြစ်လာနေပြီပဲလို့ရှေ့ရက်တွေနဲ့ရှေ့သတင်းပတ်တွေမှာတော့ဒီထက်ပိုပြီးမြင့်တက်လာနိုင်မလားမြန်မာနိုင်ငံတော်ဗဟိုဘဏ်ဘက်ကနေဘလို့ဆက်ပြီးဆောင်ရွက်နိုင်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့ဦးတန်းလွင်ကပြောပါတယ
်ဈေးကွက်ရဲ့တုံ့ပြန်မှုကအရေးကြီးတာဈေးကွက်ကဒီခုနကပိုဝိုင်းရဲ့ကြောင်းလာလာတဲ့ policy ကဘလို့တုံ့ပြန်မလဲဆိုတာဒါစောင့်ကြည့်ဖို့အနေထားပဲရှိသေးတယ်လောလောဆယ်ဟိုမတ်ချက်ပေးဖို့အတွက်ကတော့နည်းနည်းအချိန်ဆုံးမှတင်တယ်တော့စောင့်ကြည့်လိုက်ပါအောင်တပတ်တန်နေနပတ်တန်နေလောက်စောင့်ကြည့်လိုက်ပါနော်
လက်တလုံးမြန်မာနိုင်ငံရဲ့စီးပွားရေးကတော့ပြပကိုကုန်တင်ပို့မှုထက်ပြပကနေပြီးတော့တင်သွင်းမှုကများနေတဲ့အတွက်နိုင်ငံသားငွေသုံးစွဲမှုပမာဏကဗန်းမများတဲ့အခြေအနေမှာကြုံရနေလို့အစိုးရနဲ့ဘဏ်တာဝန်ရှိသူတွေဘက်ကခိုင်မာတဲ့စီးပွားရေးမူဝါဒ policy တွေချမှတ်ဆောင်ရွက်ဖို့အရေးကြီးလိုအပ်နေပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းဘက်ကထောက်ပြနေကြပါတယ်ရှင်
မဆုမုံဆက်သွယ်မေးမြန်းထားရပါရှင်